Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းရဲ့2015ခုနှစ်ဧပြီလ13ရက်တနင်္လာနေ့ညနေပိုင်းအတန်လွှင့်စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါဆူဒန်နိုင်ငံမှာကျင်းပနေတဲ့သမရရွေးကောက်ပွဲကိုအတိုက်ခံတွေကတပိတ်မှောက်ထားတဲ့အတွက်လက်ရှိသမရအိုမာအယ်ဘာရှီယာပဲအနိုင်ရဖို့အများနေပါတယ်တရုတ်နိုင်ငံကအကြီးဆုံးရေနံကုမ္ပဏီရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့သူတရုတ်ထိပ်တန်းအရာရှိကြီးတူအာဂရီလိုက်စားမှုနဲ့ဒီကနေ့ရုံးတင်ဆက်ဆင်းနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆွမ
ဟုတ်ကဲ့ပါရှင်ဒီကနေ့ဒီသောတာရှင်နေနာဆင်ရမယ့်တနင်္လာနေ့ညနေခင်းရဲ့သတင်းတူတွေတင်ဆက်ပေးမယ့်အထက်အင်ဒိုနီးရှားနိုင်ငံကကျွန်းနေပေါ်မှာကျွန်းပြုတ်ခိုင်းစေခံရတဲ့မြန်မာရေလုံသား200လောက်ကိုထပ်မံကယ်ဆယ်ရမိတယ်ဆိုတဲ့သတင်းကိုဦးစားပေးတင်ဆက်ပေးဖို့ရှိသလိုဒီကနေ့ကြားရောက်တဲ့မဟာအတာတကြံရိုးရာဒီအချိုနေ့မှာမြန်မာနိုင်ငံတဝက်နှစ်တစ်ကူရေကစားမန်းနက်တွေစတင်ဖွင့်လှစ်ပြီးတော့ရေပတ်ကစားနေကြပြီဖြစ်ပါတယ်။အတာတကြံရဲ့တင်ကေတာရိုးရာမပြတ်တန်ကျက်ထိုးဖျော်ပြမှုတွေတဲ့ဒီနေ့ထူးထူးခြားခြားဘလို့တန်ကျက်တွေကိုကြားဖို့ရှိပါသလဲ။ဒါကတော့တက္ကသကျောင်းသားတွေရဲ့တန်ကျက်ဖျော်ဖြေမှုပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အိန္ဒိယထိုင်းနိုင်ငံရောက်မြန်မာတွေနဲ့အမေရိကန်ပြည်ထောင်စုရောက်မြန်မာတွေရဲ့နှစ်တကူရေကစားပွဲတော်တွေအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးပါမယ်ရှင
်ဆူဒန်နိုင်ငံမှာဒီကနေ့တနင်္လာနေ့မှာသမရရွေးကောက်ပွဲကျင်းပနေပါတယ်အဓိကအတိုက်ခံပါတီတွေကရွေးကောက်ပွဲကိုတပိတ်မှောက်ထားတဲ့အတွက်သမရအိုမာအယ်ဘာရှီယာရဲ့National Congress Party ပဲအနိုင်ရဖို့ရှိနေတယ်လို့သမရဘာရှီယာပဲနောက်ထပ်သမရတက်တန်းဆက်ဖို့တည်ကြနေတာပါလူသားမျိုးနွယ်စုတွေပေါ်မှာကျူးလွန်တဲ့ပြစ်မှုနဲ့အပြည်ပြည်ဆိုင်ရာရာဇဝတ်တရားခုံရုံးကနေအလို့ရှိနေတဲ့ Mr. Bashir ဟာ1989ခုနှစ်ခရဲကအာဏာရလာခဲ့ပြီး2010ရွေးကောက်ပွဲမှာလည်းအတိုက်ခံတွေကိုဖယ်ရှားခဲ့တယ်လို့ပြောဆိုမှုတွေရှိခဲ့တာပါမဲဆန္ဒရှင်တွေကတော့ဗုဒ္ဓဘူးနေ့ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးဖို့အတွက်ဒီသမရအပြင်တခြားမထင်မရှားကိုယ်စားလှယ်လောင်းတချို့ကိုသာမဲပေးဖို့ရှိနေတာပါဥရောပသမဂ္ဂ American Britain နဲ့နော်ဝေနိုင်ငံတွေကတော့အခုကျင်းပနေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝေဖန်ခဲ့ကြသလိုတနိုင်ငံလုံးတိုင်းတာနဲ့ဆွေးနွေးမှုတွေလုပ်မယ်လို့ကတိပေးထားတဲ့ကတိမတီးတဲ့အတွက်အားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းရှင်တွေမရှိဘဲဖြစ်ရတယ်လို့ဆိုပါတယ် EU နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲ Federica Mogherini ကတော့ဒီရွေးကောက်ပွဲရလဟာယုံကြည်ရတဲ့ရလမျိုးဖြစ်မလာနိုင်ဘူးလို့ဆိုပါတယ်ဆူဒန်ရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲ Pamokha Mokhtar El Assam ကတော့ဒီဝေဖန်မှုတွေကိုလက်မခံဘဲအတိုက်ခံအုပ်စုတွေဟာလွှတ်တော်မှာပါဝင်နေပြီးဒီလွှတ်တော်ကနေရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကိုရွေးချယ်ပေးခဲ့ကြတဲ့အတွက်ဒီရွေးကောက်ပွဲဟာတရားမျှတမှုရှိလိမ့်မယ်လို့ပြောဆိုထားပါတယ်2011ခုနှစ်မှာရင်းနှံထွက်တဲ့ဒေတာအများစုပါတဲ့တောင်ဆူရွန်နိုင်ငံခွဲထွက်သွားခဲ့တဲ့အချိန်မှာကျင်းပါတဲ့ပထမဆုံးသမရရွေးကောက်ပွဲမှာမစ္စတာဘက်ရှာကနိုင်ငံတွင်းငြိမ်းချမ်းရေးဖွံ့ဖြိုးတိုးတက်မှုတွေနဲ့အတူစီးပွားရေးတိုးတက်လာအောင်ပါလှုပ်ဆောင်ပေးမယ်လို့မဲဆန္ဒရှင်စတုံကန်တန်ကိုကတိပြုပြောကြားခဲ့တာဖြစ်ပါတယ်
ကွဲပြားနေတဲ့လစ်ဗျားနိုင်ငံရေးပါတီတွေအနေနဲ့ဒီနေ့အယ်ဂျီးရီးယားနိုင်ငံမှာတွေ့ဆုံဆွေးနွေးဖို့ရှိနေချိန်မှာအမေရိကန်ပါဝင်ဥရောပနိုင်ငံကြီးတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေကနိုင်ငံတွင်းငြိမ်းချမ်းမှုအရာရေးအတွက်တောင်းဆိုလိုက်ကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီပါဝင်ဥရောပ၅နိုင်ငံဖြစ်တဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့စပိန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကဒီနေ့လှုပ်မဲ့လစ်ဗျားဆွေးနွေးပွဲကိုကြိုဆိုလိုက်ကြပြီးဂရာဖီကြာဆုံးပြီးကတည်းကအပြန်အလှန်တိုက်ခိုက်လာနေတဲ့ဒီလစ်ဗျားပါတီတွေအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဆိုင်ပြီးညီညွတ်သောညီပေါင်းအစိုးရတစ်ခုဖွဲ့ဖို့အလေးနဲ့တောင်းဆိုလိုက်ကြပါတယ်။အရင်ဗော်ဒူးနေကမော်ရိုကိုနိုင်ငံမှာလုပ်ခဲ့တဲ့ကုလသမဂ္ဂဥဆောင်ပေးခဲ့တဲ့လစ်ဗျားပါတီတွေဆွေးနွေးပွဲကိုလည်းအနောက်နိုင်ငံတွေကကြိုဆိုထောက်ခံခဲ့ကြပြီးလစ်ဗျားနိုင်ငံအတွင်းမှာစင်ပြိုင်ဆိုးရတက်တွေရဲ့လေကြောင်းနယ်မြေပြင်တိုက်ခိုက်မှုတွေအားလုံးအမြန်ဆုံးအဆုံးသတ်ဖို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာတောင်းဆိုလိုက်တာပါ။အခုလိုအာဏာလုနေကြတဲ့လစ်ဗျားစင်ပြိုင်ပါတီတွေရဲ့တိုက်ခိုက်မှုကြောင့်နိုင်ငံတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုပျက်ပြားစေတာမို့ဒီတိုက်ခိုက်နေတဲ့ပါတီတွေပေါ်လက်ခတ်ပိတ်ဆို့မှုတွေလုပ်ကောင်းလုပ်နိုင်တယ်လို့လည်းဒီအနောက်နိုင်ငံကြီးတွေကကြေညာချက်ထဲမှာချင်းချောက်ထားပါတယ်။ဒီကြေညာချက်ထဲမှာပဲအခုအချိန်ကလစ်ဗျားပါတီအားလုံးအတွက်အပြန်အလှန်အလျှော်ထင်အပေးယူလိုရတော့မယ့်အချိန်ကိုရောက်နေပြီလို့နိုင်ငံခြားရေးဝန်ကြီးတွေကထောက်ပြတာပါတယ်။အခုလိုနိုင်ငံရေးသဘောတူညီချက်တွေရဖို့ နောက်ထပ်ကြန့်ကြာနေရင်တော့လေပြားလူမှုအတိုင်းဝိုင်းထဲမှာနာကျင်မှုတွေပိုနဲ့ဆိုင်လာပြီးလက်ရှိပဋိပက္ခတွေကနေအမျက်ထွက်နေသူတွေကိုပိုအားကောင်းသွားစေလိမ့်မယ်လို့ဒီကြေညာချက်ထဲမှာထောက်ပြထားပါတယ်။ဒါအပြင်အခုလိုပဋိပက္ခတွေဆက်ကြီးမှနေစစ်သွေးကြွတွေအနေနဲ့လေပြားနိုင်ငံကိုအသုံးချပြီးနိုင်ငံတွင်းမှာရောပြင်ပမှာပါထိခိုက်ဆုံးရှုံးမှုတွေဖြစ်အောင်လုပ်ဆိုင်ဖို့ပုံမအခွင့်အလမ်းသာသွားလိမ့်မယ်လို့လည်းဒီကြေညာချက်ကသတိပေးထားပါတယ်။တကယ်တော့ Tripoli မြို့တော်ကတောင်ကိုရီးယားတိုင်းရင်းကိုတနည်းနည်းနဲ့ကတက်ခတ်ခဲ့တာဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic အစွန်းရောက်ဖွဲ့ကထုတ်ပြောထားပါတယ်။ဒါအပြင်တနင်္လာနေ့မှာလည်းဒီမြို့တော်မှာပဲမော်ရိုကိုတိုင်ယုံရှိမှာလည်းပုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံမှာရှစ်နှစ်တည်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြန်ချဖို့အတွက်ကြီးညာသူတွေတစ်နေ့တခြားများလာနေပြီဖြစ်ပါတယ်။အရင်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကသူ့မဲဆွယ်ပွဲစတင်လိုက်ပြီးနောက်တရမှာပဲအထက်လွှတ်တော်မှမာကိုရူဘီယိုကလည်းသမရလောင်းဖြစ်နေဝင်ရောက်အရွေးခံမယ်လို့ဒီကနေ့တင်းနယ်လာနေမှာကြေညာလိုက်တာပါအသက်43နှစ်ရှိပြီဖြစ်တဲ့ Mr. Rubio ဟာကျူဘာကနေလာရောက်အခြေချနေထိုင်သူရဲ့အသားတစ်ယောက်ပါသူသမရအရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်ဒီကနေ့ညနေမီယာမီမှာကျင်းပမယ်ပွဲမှာကြေညာမယ်လို့ခန့်မှန်းရပါတယ်ကျူဘာနိုင်ငံမှာ Fidel Castro အစိုးရလက်ထက်1960နှစ်တွင်အတွင်း American ပြည်ထောင်စုကိုထွက်ပြေးလာတဲ့ကျူဘာနိုင်ငံသားတွေပထမဆုံးမှတ်ပုံတင်လုပ်ပေးတဲ့နေရာမှာဒီပွဲကိုကျင်းပမှာဖြစ်ပါတယ် Mr. Rubio ကတော့သူသမရလောင်းမဲဆွဲပွဲမှာအမေရိကန်နိုင်ငံအတွက်လမ်းတစ်ကိုဖော်ဆောင်ပေးမယ်လို့ကြေညာတဲ့ဗီဒီယိုနဲ့မဲဆွဲမှာပါဒီဗီဒီယိုထဲမှာပဲလက်ရှိသမ္မတဘဲရက်အိုဘားမားရဲ့မူဝါဒတွေကိုဝေဖန်ထားတယ်လို့အမေရိကန်နိုင်ငံအတွက်ခိုင်ခိုင်မာမာနဲ့မမမမရက်တီပေးနိုင်မဲ့ခေါင်းဆောင်လိုအပ်ကြောင်းပြောဆိုချက်တွေလည်းပါဝင်ပါတယ်မစ္စတာရူဘီယိုဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ကနေဝင်ရောက်အရွေးခံဖို့ပါဝင်ရှင်ပြိုင်မဲ့အထက်လွှတ်တော်မှ Rand Paul နဲ့ Ted Cruz တို့ပြင်တတိယမြောက်ပါဝင်ရှင်ပြိုင်မဲ့ပုဂ္ဂိုလ်ဖြစ်ပါတယ်Republican Party က Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker နဲ့အရင် Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush တို့လည်းပါဝင်ရှင်ပြိုင်ကြမယ်လို့မျှော်လင့်ရပါတယ်။ Democratic Party ကနေသမ္မတလောင်းဖြစ်တဲ့ဝင်ရောက်အရွေးခံဖို့အတွက် Hillary Clinton ကမနေ့ကကြေညာခဲ့တာဖြစ်ပြီး American နိုင်ငံရဲ့အလက်လက်တန်းစားလူစုအတွက်သူအဓိကထားပြီးလှုပ်ဆောင်ပေးမှာဖြစ်ကြောင်းကြေညာပေးခဲ့တာပါ
American Republican လွှတ်တော်အမတ်တွေကသမ္မတ Barack Obama ရဲ့ Iran Nuclear ဆိုင်ရာကြိုတင်သဘောတူညီချက်တစ်ခုကိုဆက်ပြီးဝေဖန်တိုက်ခိုက်နေကြပါတယ်2012ခုနှစ်သမ္မတရွေးကောက်ပွဲမှာ American သမ္မတ Obama ကိုရှုံးနေခဲ့တဲ့ Mitt Romney ကဒီ American နဲ့အခြားအင်အားကြီးနိုင်ငံ၅ခုတို့ Iran နဲ့ညှိနှိုင်းသဘောတူခဲ့တာကြောင့် American ပြည်သူတွေကိုရောကဘာကြီးတစ်ခုလုံးကိုပါအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ဝေဖန်ပြစ်တင်လိုက်ပါတယ်ဒါအပြင် Mr. Romney ကပဲအနောက်နိုင်ငံတွေနဲ့ကုလသမဂ္ဂတို့အနေနဲ့အီရန်ဘက်ကနေနျူကလ িয়ার လက်နက်မထုတ်နိုင်အောင်နောက်ထပ်ပုံမူတင်းကျပ်တဲ့စီးပွားရေးပိတ်ဆို့မှုတွေလုပ်ပေးရလိမ့်မယ်လို့တောင်းဆိုလိုက်ပါတယ်။ဒါပြင် Fox News Sunday အစီအစဉ်မှာစကားပြောရမှာ Mr. Romney ကအတိပ္ပယ်မရှိတဲ့ဒီသဘောတူညီမှုဟာဘာမှသဘောတူညီမှုမရတာနဲ့အတူတူဆိုးရတာပဲလို့ပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်။တစ်ချိန်တည်းမှာ2008ခုနှစ် American သမ္မတရွေးကောက်ပွဲမှာသမ္မတ Obama ကိုနောက်ရှုံးနှိမ့်ခဲ့သူတူဖြစ်တဲ့အထက်လွှတ်တော်မှ John McCain ကလည်းအိုဘားမားအစိုးရချပြထားတဲ့မူပေါင်းသဘောတူညီချက်ဟာအီရန်ထိပ်သီးခေါင်းဆောင်ပြောခဲ့တာနဲ့ကွာခြားနေတယ်လို့ဝေဖန်လိုက်ပါတယ်မစ္စတာမက်ကင်းကပဲနျူကလ িয়ার လုပ်ငန်းတွေစစ်ဆေးဖို့အနောက်နိုင်ငံတွေဘက်ကပိတ်ဆို့တန်ခတ်မှုတွေရုပ်ပေးရမယ်လို့အီရန်ဘက်ကနားလည်ထားတယ်လို့စနေနေ့ကကြေညာချက်မှာထုတ်ပြောခဲ့ပါတယ်ဒါပေမဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ဒီတိုက်ခိုက်မှတ်တွေနဲ့အခုလိုကြိုတင်ပြင်းပြထန်ထန်ဝေဖန်နေမဲ့အစားဂျွန်လမှာနောက်ဆုံးရလာမဲ့သဘောတူညီချက်ယာယီအစိုးရအနေနဲ့လွတ်လွတ်လပ်လပ်ဆွေးနွေးခွင့်ပေးတဲ့နောက်ပိုင်းမှာလည်းဒီအကြောင်းကိုလွှတ်တော်မှာဆွေးနွေးဖို့ရှိတာမို့နောက်ဆုံးဆုံးဖြတ်ချက်ကိုစောင့်ပြီးမှဝေဖန်တင်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်နိုင်ငံကအကြီးဆုံးရေနံကုမ္ပဏီရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့သူတရုတ်ထိပ်တန်းအရာရှိကြီးချန်ကျဲမင်ကိုအဂတိလိုက်စားမှုနဲ့ဒီကနေ့တနင်္လာနေ့မှာရုံးတင်စစ်ဆေးခဲ့ပါတယ်။ချန်ကျဲမင်ကို2013စက်တင်ဘာမှာတရုတ်အစိုးရပိုင်းကုမ္ပဏီတွေကိုကြီးကြပ်ရတဲ့တာဝန်ကနေဖယ်ရှားခဲ့တာဖြစ်ပြီးသူ့ကိုလက်ယူမှုဘယ်ကရရဲဆိုတာအတိအကျမပြောနိုင်တဲ့အများပြတဲ့အဥ္စာပစ္စည်းပိုင်ဆိုင်မှုအပြင်အာဏာအလွဲသုံးစားလုပ်မှုတွေနဲ့ပါပြီးခဲ့တဲ့လထဲမှာတရားဆွဲဆိုခဲ့တာဖြစ်ပြီးဒီကနေ့တော့သူ့ကိုဟူပေခင်ဟန်ကျန်းတရားရုံးမှာရုံးထုတ်ခဲ့တာဖြစ်ပါတယ်။ကျန်ကျဲမင်ဟာအာရှတိုင်မှာရေနံကြီးကျယ်ထုတ်တဲ့ Petrol China Limited ရဲ့ပင်မကုမ္ပဏီဖြစ်တဲ့တရုတ်အစိုးရပိုင်း CNPC တရုတ်ရေနံ Corporation အကြီးအကဲတယောက်ဖြစ်ပြီး2013မှာတော့တရုတ်အစိုးရရဲ့ကုမ္ပဏီအများပြားကိုကြီးကျယ်ရတဲ့ ကဲဘင်းနဲ့အဖွဲ့ဝင်ဖြစ်တဲ့ခန့်အပ်တာခံရသူပါဒါပေမဲ့ဒီဟာရုရပြီး9လကြာမှပဲသူ့ကိုဖြုတ်ပစ်လိုက်ပြီးစုံစမ်းစစ်ဆေးမှုလုပ်တာခံခဲ့ရပါတယ်တရုတ်နိုင်ငံမှာသမ္မတရှီကျင်ပင်တက်လာပြီးအဂရီလိုက်စားမှုတိုက်ဖြည်လှုပ်ဆောင်လာတဲ့နှစ်နှစ်အတွင်းမှာတရုတ်အစိုးရရေနံလုပ်ငန်းမှာတာဝန်ချမ်းဆောင်နေတဲ့ထိတ်တန့်အရာရှိကြီးအတော်များများလည်းအဖမ်းခံခဲ့ကြပါတယ်
ဟောင်ကောင်ကိုခီးသွားဖို့ကတ်သက်ထိချုပ်မှုတစ်ခုကိုတချို့ကတရုတ်ဆွေရရာရှိတွေကတင်းလာနေကတတ်မှတ်လိုက်ပါတယ်။ဒါတရုတ်ပြည်မကြီးကဈေးထွက်ဝယ်တဲ့ခီးသွားတွေစုပြုံချလာတဲ့အတွက်ဟောင်ကောင်မြို့ကန်တွေစိတ်ဆိုးဒေါသဖြစ်ကြတဲ့အကြောင်းဖြစ်တယ်လို့ဆိုပါရယ်။ရှန်ဆန်မှာရှိတဲ့ပြည်သူ့လုံခြုံရေးဘီရိုကနယ်စပ်မြို့တွေမှာနေထိုင်ကြသူတွေကိုအချိန်ချင်းဝင်ခွင့်အစားတပတ်တစ်ချိန်ခီးသွားလာခွင့်ဗီဇာကိုသာထုတ်ပေးတော့မယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတင်ဆက်မဲ့သတင်းကတော့အင်ဒိုကျွန်းနယ်ပေါ်ကမြန်မာရေလုံသားတွေရဲ့နောက်ဆုံးရအခြေအနေပါ။အင်ဒိုနီးရှားနိုင်ငံဘင်ဂျီနာကျွန်းပေါ်မှာလောက်ခလာစာမရဘဲနဲ့တငါသေးတွေအဖြစ်နဲ့စေခိုင်းခံထားရသူမြန်မာနိုင်ငံသား200လောက်ထပ်ပြီးတော့ရှာဖွေတွေ့ရှိခဲ့တာကြောင့်လက်တလောအင်ဒိုနီးရှားမှာတောင်တင်နေတဲ့မြန်မာနိုင်ငံသားတငါသေးကစုစုပေါင်း900နီးပါးရှိသွားပြီဖြစ်ပါတယ်။ဒီကယ်ဆယ်ထားတဲ့သူတွေဌာနေပြန်နိုင်ရေးအတွက်ကိုရေးအချက်လက်တွေနဲ့ဓာတ်ပုံတွေကိုလည်းအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတရုံကစုဆောင်းရယူပြီးတော့ဒီကနေ့မှာပဲဝန်ကြီးဌာနတွေစီကိုပို့ဆောင်ပေးဖို့ဆောင်ရွက်နေကြပါတယ်။အင်ဒိုနီးရှားကကျွန်းနယ်ပေါ်မှာတောင်တင်နေတဲ့မြန်မာနိုင်ငံသားတန်ခါတွေရဲ့လုံခြုံရေးဌာနေပြန်နိုင်ရေးနဲ့ရောချင်းငွေရရှိရေးအခြေအနေတွေကိုတော့မတ်တိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံကဘင်ဂျီနာကျွန်းပေါ်မှာလောက်ခလာစာမရဘဲကျွန်းပြုတ်ခိုင်းစေခံရသူမြန်မာနိုင်ငံသား184ယောက်တို့ကိုထပ်ပြီးရှာဖွေတွေ့ရှိခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုအင်ဒိုနီးရှားအစိုးရနဲ့ပူးပေါင်းလုပ်ဆောင်နေတဲ့အင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံကပြောဆိုလိုက်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေတဲ့မြန်မာတန်ယုံကရုံးအုပ်ကြီးဦးလွင်ဦးကအခြေအနေကိုအခုလိုပြောပြပါဗ
ျ။ဘန်ဂျီနာကျွန်းမှာတော့ကျွန်တော်တို့ဟာတန်ယုံကအဖွဲ2ယောက်သွားတာပေါ့နော်။သွားတော့အဲ့မှာ184ယောက်ဆိုတာတွေ့ခဲ့ပါတယ်ခင်ဗျာ
။
နောက်ထပ်ဖတ်တွေ့တာပါခင်ဗျာ။နောက်ထပ်ဖတ်တွေ့တာပါ။လောလောဆယ်တော့ကျွန်တော်တို့အဲ့ဘက်မှာဟိုတချို့ကြတော့လေအဲ့မှာမိသားစုရှိတယ်တချို့ကြတော့လေလာစာမရသေးတော့ပေါ့နော်။အဲ့အခြေအနေတွေကြောင့်သူတို့မလာနိုင်သေးတာဖြစ်ပါလေ။ကျွန်တော်တို့ကတော့ဒီဘက်ကိုဟိုလာဖို့အတွက်တော့ဟိုဟာကျွန်တော်တို့ပြောထားခဲ့ပြီးပါပြီ
။ဘင်ဂျီနာကျွန်းပေါ်ကနေအနီးမှာရှိတဲ့လုံခြုံရေးစိတ်ချရတဲ့တူရဲကျွန်းစီကိုကနအူပို့ဆောင်ထားတဲ့မြန်မာနိုင်ငံသား282ဦးရှိနေနှင်ပြီးဖြစ်တာကြောင့်ကယ်ဆယ်ရရှိတဲ့စုစုပေါင်းမြန်မာနိုင်ငံသား455ဦးရှိသွားပြီးဖြစ်ပါတယ်။ဘင်ဂျီနာကျွန်းပေါ်မှာလည်းအင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံက62ဦးတို့ဆက်ပြီးတော့ရှာဖွေနေတယ်လို့ပြောပါတယ်။လက်တလောတူရဲကျွမော်ကိုပြောင်းရွှေ့ထားတဲ့မြန်မာတန်ခါသည်တွေအတွက်လုံခြုံရေးအာမခံချက်ရှိပါတယ်လို့လည်းမြန်မာတန်ယုံကရုံးအုပ်ကြီးဦးလွင်ဦးကပြောပါတယ
်လောလောဆယ်ကျွန်တော်တို့ဟာစစ်ဆေးထားတာမြန်မာဟိုငါးဘန်းသမားဟို282ယောက်ပါခင်ဗျာလုံခြုံရေးအခြေအနေကတော့အခုတူရဲကျွမော်ကတော့လုံခြုံရေးအခြေအနေဟိုအကုန်လုံးအဆင်ပြေပါတယ်ခင်ဗျာအဲဒီတူရဲကျွမော်ကိုကျွန်တော်တို့ကရွှေ့ထားပြီးပါပြီခင်ဗျာ
ကယ်ဆယ်ထားသူမြန်မာနိုင်ငံသားတွေဌာနေပြန်နိုင်ရေးနိုင်ငံကူးလက်မှတ်တွေထုတ်ပေးနိုင်ဖို့အတွက်ကိုရေးအချက်လက်တွေနဲ့ဓာတ်ပုံတွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေစီပို့ပေးနေတယ်လို့လည်းဦးလွင်ဦးကပြောပါတယ
်သူတို့စီကကွန်တက်ဖုန်းနံပါတ်သူတို့မိသားစုတွေရဲ့ကွန်တက်ဖုန်းနံပါတ်တွေတော့တောင်းထားပါတယ်ခင်ဗျာတချို့လည်းဟို458နဲ့တချို့လည်း32ပေါ့နော်အဆက်တွေပြတ်နေတော့ကွန်တက်မရသေးပါဘူးခင်ဗျာလောလောဆယ်တော့ကျွန်တော်တို့သူတို့စစ်စေးဟိုမေးမြန်းနေတော့ပါခင်ဗျာကျွန်တော်တို့ဟိုဒီလီဂေးရှင်းအဖွဲ့လာတဲ့အချိန်မှာအဲ့ဒါတွေကိုကျွန်တော်တို့ဟိုအညီတိုင်းဆောင်ရွက်ဖို့ရှိပါလေခင်ဗျအခုလောလောဆယ်တော့ကျွန်တော်တို့ဟိုအဲ့ဟာဟိုမြန်မြန်ပြန်ပို့ဖို့အတွက်ကိုကျွန်တော်တို့မြန်မာပြည်ကနေပြီး delegation အဖွဲ့ကိုဖိတ်ထားလို့မြန်မာပြည်က delegation အဖွဲ့ကလာနေပါပြီခင်ဗျာဒီနေ့မနက်ဖြန်ဆိုရင်လာပြီပေါ့နော်လာပြီးတော့အဲ့ဟိုပို့ဖို့သွားဖို့သူတို့ဟိုအတွက်အစီအစဉ်တွေကို delegation အဖွဲ့ကနေပြီးတော့သွားပြီးဆောင်ရွက်ဖို့ရှိပါလေခင်ဗျာ
ကျွန်းပြုတ်ခိုင်းစေခံရသူမြန်မာနိုင်ငံသားတွေကိုနိုင်ငံသားဖြစ်မဖြစ်စစ်ဆေးဖို့အမှန်တကယ်ကျွန်းပြုတ်ခိုင်းစေခံထားရသူတွေဟုတ်မဟုတ်စစ်ဆေးဖို့နဲ့ရောချင်းငွေရရှိရေးအင်ဒိုနီးရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖျက်ရေးဌာနလူမှုကြီးကြပ်ရေးနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးပြန်လည်နေရာချထားရေးဌာနတို့ကတာဝန်ရှိသူကိုယ်စားလှယ်အဖွဲ့ဟာလည်းအင်္ဂါနေ့မှာအင်ဒိုနီးရှားနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတူရဲကျွန်းနဲ့ဘင်ဂျီနာကမြန်မာတန်ခါတွေနဲ့တွေ့ဆုံစစ်ဆေးမှာဖြစ်ပါတယ်မြန်မာပါဝင်နိုင်ငံသားတွေကိုထိုင်းငါးဘန်းတင်မော်တွေကလောက်ခလာစာမပေးဘဲတန်ငါသေးတွေအဖြစ်ကျွန့်ပြုတ်ခိုင်းစေပြီးအင်ဒိုနီးရှားနိုင်ငံကဝေးလံခေါင်တည်တဲ့ဘင်ဂျီနာကျွန်းပေါ်မှာထားရှိထားတာကိုအမေရိကန်သတင်းအေဂျင်စီ AP ကစုံစမ်းဖော်ထုတ်သတင်းရေးသားခဲ့ပြီးတဲ့နောက်မှာတော့ကျွန်းပေါ်ကတန်ငါသေးတွေကိုအင်ဒိုနီးရှားအစိုးရကကယ်ဆယ်နေတာဖြစ်ပါတယ် မြန်မာပါဝင်နိုင်ငံသားတာတင်္ဂါသေးရီရဲ့လုံခြုံရေးကိုတော့အင်ဒိုနီးရှားအစိုးရကတာဝန်ယူထားပြီးနိုင်ငံတကာရွှေ့ပြောင်းအလို့သမားရေးရာအဖွဲ့ IOM ကလည်းအကူအညီပေးနေပါတယ်။ဒါ့ပြင်လည်းလောက်ခလာစာမရဘဲကျွန့်ပြုခိုင်းစီခံထားရသူတင်္ဂါသေးရီရော်ကြီးရရှိရေးကတော့မတိကျသေးပါဘူးရှင်
။မသင်ကီထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်ဒီကနေ့တနင်္လာနေ့ဟာကောစာတက္ကရာ1388ခုနှစ်တကူးလားပြည့်ကျော်10ရက်မဟာအတာတကြံအကြိုနေ့ဖြစ်ပါတယ်မြန်မာနိုင်ငံတဝမ်းတကြံကာလနှစ်တကူးပွဲတော်ဆင်နွှဲနေကြချိန်မှာပဲမြမရိုးရာအတာရေသပင်ပွဲတော်ရဲ့တင်ကေတဖြစ်တဲ့တန်ကြက်ထိုးဖျော်ပြမှုတွေနဲ့ထူးထူးခြားခြားဆိုသလိုဒီနှစ်မှာတော့လက်ရှိမြန်မာနိုင်ငံရေးကိုထင်ဟပ်စေတဲ့ဖန်တီးမှုတွေကိုလည်းတွေ့ရပါတယ်တက္ကသိုလ်ကျောင်းသားများတက်မကအဖွဲ့တက္ကသကျောင်းသားတွေရဲ့ဒီနှစ်တကြံမှာတော့မကြသေးခင်ကပညာရေးပြုပြင်ပြောင်းလဲရေးတောင်းဆိုဆန္ဒပြကြရင်းနဲ့အာဏာပိုင်တွေရဲ့အင်အားသုံးဖြိုခွင်းတာကိုခံခဲ့ရတဲ့ကျောင်းသားတွေရဲ့လှုပ်ရှားမှုကိုဂုံပြုပြီးတော့တန်ကြပ်ထိုးခဲ့ကြပါတယ်တာကတာကျောင်းသားတွေရဲ့2015တန်ကြပ်ဖျော်ဖြေမှုနဲ့ပတ်သက်လို့တင်ဆက်ပေးခြင်းပါတယ်ရှင်မြမနှစ်တကူမဟာအတာတကြံတကြံအကျိုးနေ့မှာတက္ကသိုလ်ကျောင်းသားများတက်မကအဖွဲ့တက္ကသကျောင်းသားလူငယ်တွေရဲ့ဓာတ်နှုတ်မျိုးဆက်တန်ကျက်အဖွဲ့ဟာရန်ကုန်မှာဖိတ်ကြားထားတဲ့မြို့နယ်တွေနဲ့ရေကစားမှန်းနှက်တွေမှာလိုက်လံဖျော်ဖြေနေပြီဖြစ်ပါတယ်မှာတော့ဒေါင်းလုံမျိုးဆက်တန်ကြပ်အဖွဲ့ဟာခေါရောင်းလက်ပတ်နီနဲ့ပင်ဒီအင်ကြီးရောလုံကြီးတွေကိုစင်တူဝစ်ဆင်ကြမှာဖြစ်ပြီးသူတို့တီဆိုဖျော်ပြမဲ့တန်ကြပ်တွေကိုစင်စာမတင်မဲနဲ့လွတ်လပ်စွာလှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါတယ်ဒေါင်းလုံမျိုးဆက်ဆိုတာစစ်မှန်သောဒီမိုကရေစီရရှိရေးနဲ့ပြည်သူတွေအတွက်ဖွဲ့စည်းထားတာဖြစ်တယ်လို့ဒေါင်းလုံမျိုးဆက်တန်ကြပ်အဖွဲ့ကကိုရဲစာနီထွန်းက VOA မြန်မာပိုင်းကိုအပြောပါတယ်
ကျွန်တော်တို့ဒီတက္ကသိုလ်ကျောင်းသားတမကသက္ကသပေါ့နော်သက္ကသအကြောင်းသားတွေရဲ့လှုပ်ရှားမှုပေါ့ဒါကျွန်တော်တို့ဒီနှစ်တိုင်းမဲ့ကျွန်တော်တို့ဒေါင်းလုံဆက်နာမည်နဲ့
2015ဒေါင်းတို့မျိုးဆက်တန်ကြပ်မှာပါတဲ့တန်ကြပ်စာသားတချို့ကတော့တက္ကသကျောင်းသားတွေကိုယ်တိုင်ချီတက်လမ်းလျှောက်တောင်းဆိုခဲ့ကြတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆိုင်ရာကျောင်းသားတပိတ်အရေးအခုလက်ရှိမြန်မာနိုင်ငံတွင်းဖြစ်ပျက်နေတဲ့ပြည်သူတွေရဲ့လူမှုဘဝအဆုံးဆုံးနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့လူမှုခန်းစားချက်တွေနဲ့ထင်ဟပ်အောင်လို့တက္ကသကျောင်းသားတွေကတန်ကြပ်စာသားတွေနဲ့ဖွဲ့ဆိုထားကြတာဖြစ်တယ်လို့ကိုရဲစာနီထွန်းကအခုလိုပြောပါတယ်
ကျောင်းကတော့ဟိုကျောင်းရဆုံနေတာပေါ့ပညာရေးပါတယ်လို့ဟိုကျွန်တော်တို့ဒီခြားလူတွေလက်ရှိမှာဖြစ်နေတဲ့ဒီ current situation ကိုလည်းပြောင်းအောင်ပေါ်ပြရတယ်လေဥပမာဟိုဖေဖေကြီးကိုဖေဖေချာလို့ကျွန်တော်တို့ဒီကိုပါကြီးလက်ကောင်းတော့လောလောတော့ခင်းနေတော့ကျွန်တော်ဒီမှာဖြစ်နေခိစားတယ်ကျမကြီးကိုရေးခဲ့အားလုံးပေါ့ကျွန်တော်တို့ပေါ့ပညာရေးသမီးတော်တို့ခိစားရတော်များဆက်ကြတာပါလေက
ဒေါင်းတို့မျိုးဆက်တန်ကျက်ဖျော်ပြေးကားနှစ်ဖူးစီမှာတော့ဗိုလ်ချုပ်အောင်ဆန်းရုပ်ပုံကားချက်ကိုချိတ်ဆွဲထားပြီးတက္ကသိုလ်ကျောင်းသားများတက်မကတက္ကသဒေါင်းအမှတ်တစိမ့်နဲ့တန်ကျက်ထိုးလို့တန်လျက်ကျိုးစီဆိုတဲ့စာသားတွေရေးထိုးထားတာဖြစ်ပါတယ်ကျောင်းသားတွေဟာခမောက်တလုံးခေါထောင်းလက်ပတ်တစ်ခုတပြေတစ်ခတ်နဲ့ဖက်နဲ့တရံခေါထောင်းအလံကိုဆောင်လာပြီးတော့ခြိတက်လာတဲ့အချိန်မှာကျောင်းသားတွေရဲ့ဥကောင်းကိုသာရိုက်လို့ရမယ်ဉာဏ်ပညာကိုတော့ရိုက်လို့မရဘူးကျောင်းသားတွေတောင်းဆိုနေတဲ့ပညာရေးကိုတော့လက်ထိတ်ခတ်ပါဉာဏ်ပညာကိုတော့လက်ထိတ်မခတ်ပါနဲ့ဘာတွေကိုဘယ်လိုပဲကြက်ပါစေဉာဏ်ပညာကိုမကြက်ဖဲနဲ့စင်စာမဖြတ်ဖို့လိုတဲ့စသဖြင့်ဒီနှစ်2015ခုနှစ်အတွက်ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ကအထူးတန်ကျက်တွေထိုးခဲ့ကြတာဖြစ်တယ်လို့လည်းတာကတာကပြောပါတယ
်ကျွန်တော်တို့လုံးဝစင်စာမတင်ပါဘူးကကျွန်တော်တို့ဒေါင်းမျိုးဆက်တန်ကျက်အဖွဲ့ဆက်ဖွဲ့တွေကစပြီးတော့ဆက်ပြီးစပ်ဖို့စတယ်လည်းဘယ်တော့မှတန်ကျက်မစီစီစီစီမတင်ရဆက်လာမတင်ရဘူးကကျွန်တော်တို့လူငယ်တွေချိုးသားပေါ်သာလောက်တာပေါ့ဗျာဒီလားကျွန်တော်လည်းလုပ်ခဲ့တာတော့ဆိုတော့ကျွန်တော်အတွေ့အကြုံရအသက်ရရကျွန်တော်တို့ရဲ့ဟိုလူမညာစကားမူညာချိုးတာလူကောင်းလူတိုင်းပါလေကျွန်တော်စူးစမ်းကြည့်ကြတာပဲ
တက္ကသကျောင်းသားတွေဦးစီးတဲ့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဟာရန်ကုန်နိုင်ရေးကူညီမှုအသင်းယုံမှတန်ကျက်တိုက်ခဲ့ကြပြီးတော့ဧပြီလ12ရက်နေ့ကနေစလို့ရန်ကုန်တိုင်းမော်ဘီရွှေညဝါဆရာတော်ကျောင်းတိုင်းနဲ့ပဲခူးတိုင်းရွှေမော်တော်ရွှေသားလျောင်းနေမှာစတင်ဖျော်ဖြေခဲ့ကြပြီးတော့ဒီကနေ့တကြံအကြိုနေ့ကနေစလို့ရန်ကုန်မြို့မှာလိုက်လံဖျော်ဖြေနေကြပြီးတကြံတွင်ကာလတစ်ခုလုံးမှာလည်းဖိတ်ခေါ်တဲ့မြို့နယ်တွေမှာလိုက်လံဖျော်ဖြေကြမယ်လို့သိရပါလို့ရှင်တက္ကသကျောင်းသားတွေရဲ့ဒီ2015တန်ကျက် တချင်းနေနဲ့ပတ်သက်လို့တင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။တဆက်သေးပါပဲမြန်မာနိုင်ငံလိုပဲတကြံပွဲတွေကျင်းပနေတဲ့အိန္ဒိနာချင်းထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေလည်းရိုးရာအစဉ်လာမပြတ်ရေကစားနေကြပါတယ်။ဒါပေမဲ့လည်းလွတ်လွတ်လပ်လပ်မပျော်ရဲကြတဲ့သူတွေရှိသလိုမြန်မာပြည်နဲ့မချာပျော်နေသူတွေလည်းရှိကြပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြပေးပါအောင်ရှင်။
ထိုင်းနိုင်ငံရဲ့မဟာတကြံကာလမှာမြန်မာရှေ့ပြောင်းလို့သမားတချို့ကတော့ပြီးခဲ့တဲ့နှစ်တွေကလောက်ပျော်ပွဲရှင်ပွဲတွေမလုပ်နိုင်ကြဘူးလို့ဆိုပါရယ်ရှေ့ပြောင်းလို့သမားတန်ကနန်းလောက်ရှိနေတဲ့ဗန်ကောက်မြို့နဲ့မဟာချိုင်ဒေသတစ်ဝိုက်ကမြန်မာတွေကတော့အဖမ်းဆီးတွေကြောင့်ပျော်ပွဲရှင်ပွဲတွေမလုပ်နိုင်ကြသလိုသူများတိုင်းပြည်မှာလွတ်လွတ်လပ်ပျော်ရွှင်တာမျိုးတွေမရှိဘူးဆိုပြီးအလို့သမားတဦးကပြောပါရယ်
ဒီပျော်ရွှင်တဲ့အစိုးရမရှိဘူးပျော်ပွဲရှင်ပွဲမလုပ်နိုင်ဟုတ်အဲ့လိုမျိုးပေါ့ဒီပြည်နိုင်ငံမှာပျော်လို့ရွှင်လို့ကတိတ်ပျော်နေဖြစ်ဘူးတော်ဝဲရှင်ဝဲလို့ဘူးဆိုတာကိုရဲ့ဘေးနားမှာကိုယ်ဝင်နေနဲ့ပဲလို့ရအောင်တူတူတက်တာပြောဝဲရှင်မို့ပဲအလူဒန်းဆိုတူတူတက်တာပဲလို့ရအောင်ဒီနိုင်ငံမှာ
ဒီနှစ်မှာတော့ထိုင်းအစိုးရကရင်ကျဲမှုကိုထိခိုက်စေနိုင်တဲ့ဝစ်စားစီရင်မှုတွေမူရစ်တောက်စားမှုတွေမလုပ်ဖို့အပါအဝင်ကြကြံကာလအတွင်းစီကန်းချက်ချက်ရှစ်ချက်ကိုထုတ်ပြန်ပြီးအရေးယူဆောင်ရွက်မယ်ဆိုပြီးကြေညာထားတာပါဒီအတွက်ထိုင်းနိုင်ငံသားတွေကအစထိမ့်သိမ့်သိမ့်သိမ့်နဲ့မဟာတကြံပွဲကိုနှွဲပြော်နေကြပါတယ်မဟာချိုင်ဒေသမှာတော့မြန်မာတွေဦးစီးတဲ့အပျော်ရေကစားမန်းတပ်တွေတိတ်မရှိတော့ဘဲဘာသာရေးပွဲတွေကိုသာလှုပ်တာတွေ့ရကြောင်းအလို့သမားရေးဆောင်ရွက်နေသူကိုစောမြတ်ချိုကဆိုပါတယ
်တိတ်ပြီးတော့ဟိုခါတိုင်းနှစ်တည်နဲ့စာရင်ပေါ့နော်ဒီအပျော်ပါထက်ပေါ့အဲဘာသာရေးဘက်ကိုနည်းနည်းဥတည်ပြီးတော့လှုပ်လှုပ်လာကြတာကိုတော်တော်လေးလေလာတွေ့ရပါတယ်နေရာတိုင်းနေရာတိုင်းလိုပေါ့နော်ဘာကြောင့်လဲဆိုတော့ပြောဝဲရှင်ဘော်တွေလောက်ကြတဲ့အခါမှာအများသောအားဖြင့်ဟိုခါတိုင်းနေ့ကတော့စိတ်လို့ကိုလို့ပြောကြတဲ့အခါအဲပလိတ်တွေရမတရားဖမ်းဆီးတာစသည်အားဖြင့်ပေါ့နော်အဲ့လိုမျိုးတွေကလည်းအများကြီးဖြစ်ကြတဲ့အခါကျတော့ဒီနှစ်မှာတော့ကျွန်တော်တို့ကတော့တကြံမှာတော့တိတ်ပြောတယ်လို့မရှိဘူးရ
မြမပြည်သားတွေရဲ့ဝင်ပေါက်ထပ်ပေါက်ကြီးဖြစ်တဲ့မြဝတီမြို့နဲ့အနီးဆုံးမဲဆောက်မြို့မှာတော့မြမလူသမားတွေကိုဒီနှစ်အတာတကြံကာလမှာအများပြားဖမ်းဆီးတာမျိုးတွေတိတ်မတွေ့ရသေးပါဘူးမြောက်ရီမျိုးကနေတနစ်တာခီးသွောလက်မှတ်တွေလုပ်ပြီးမဲဆောက်မျိုးကတကြံရေကစားတဲ့နေရာတွေဖြစ်တဲ့ရေတကွန်နဲ့ရေဘူးဆန်းဆားတဲ့နေရာတွေကိုမြန်မာတွေလာရောက်လည်ပတ်ကြတာတွေရှိနေသလိုမဲဆောက်မျိုးကမြန်မာတွေကတော့နေဆက်မျိုးဖြစ်တဲ့အတွက်မြန်မာပြည်နဲ့မခြားတာမို့ထိုင်းတကြံကိုပျော်ရွှင်ကြတယ်လို့ဆိုပါတယ်
ထိုင်းနိုင်ငံဒီမှာနေထိုင်ရတာကျမတို့ဗမာပြည်သားအနေနဲ့အမတန်ပျော်ရွှင်မိပါတယ်ဘလို့လဲရက်ကြီးခကြီးမှရဲရတော့မဖမ်းဘူးမနော်လွတ်လပ်ခွင့်ပေးတယ်ပေါ့ဗမာပြည်သားကိုလွတ်လပ်ခွင့်ပေးတာတယ်ရက်ကြီးခကြီးမှဒီမှာကြတော့လေကိုယ့်ရဲ့သဘောတိုင်းမှာပဲဥပုသ်ဆိုလဲဥပုသ်စားလို့ရတယ်ဆွန်လောင်းကြိမ်နဲ့ဆွန်လောင်းလို့ရတယ်ပေါ့နော်ဟိုဗမာပြည်မှာနဲ့စားလို့ဆိုလို့ရှိရင်ဒီမှာဥပုသ်ပြည်သားစောင့်မယ်ဆိုလဲဘုံကြီးကျောင်းတို့ဘာတို့စွာလို့ရတယ်လွတ်လပ်ခွင့်ရှိပါတယ်အဲ့ဒီမှာဗမာပြည်မှာနေရတယ်လို့ပဲထင်တယ
်ထိုင်းနိုင်ငံရဲ့ဒုတိယမြို့တော်ချင်းမိုင်မြို့မှာတော့ပြီးခဲ့တဲ့နှစ်ရက်ခန့်ကစပြီးထိုင်းလူမျိုးတွေကမြန်မာလူမျိုးတွေပါရေကစားမန်းတပ်တွေဖျော်ဖြေရေးမန်းတပ်တွေလုပ်ပြီးပျော်ပွဲရှင်ပွဲတွေကိုပြုလုပ်နေကြပါတယ်။ရှမ်းလူမျိုးတွေအများအပြားနေထိုင်နေတဲ့ချင်းမိုင်မြို့မှာတော့မြမရိုးရာစုပေါင်းရှင်ပြုပွဲတွေရှမ်းရိုးရာနဲ့မြမရိုးရာတကြံအကတွေနဲ့ဖျော်ဖြေမှုတွေကိုလည်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီလိုပျော်ပွဲရှင်ပွဲတွေနဲ့တူတကြံကာလမူရစ်တောက်စားမှုတွေမတော်တဆရင်တိုက်မှုတွေစိုက်ကယ်မောက်မှုတွေထိခိုက်မှုတွေကလည်းနှစ်စဉ်ရှိနေတာပါထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာတော့တနင်္ဂနွေနေ့တရက်ထဲမှာတင်လူ80ဦးသေဆုံးပြီး928ယောက်ဒဏ်ရာရတယ်ဆိုပြီးရေးသားထားပါတယ်ဧပြီလ9ရက်နေ့ကစလို့မတော်တဆမှုတွေကြောင့်သေဆုံးသူစုစုပေါင်းကတော့191ယောက်ရှိနေပြီးထိခိုက်ဒဏ်ရာရသူ1800ကျော်ရှိခဲ့ပေမဲ့ဒါဟာမနစ်ကတဲ့စာရင်ညှော့နှဲသွားတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကကိုးကားဖော်ပြခဲ့တာပါလက်ရှိကိန်းဂဏန်းနေအရဆိုရင်တော့မနစ်ကတဲ့စာရင်မတော်တဆမှုနှုန်းစုစုပေါင်း1400ခန့်နှုန်းညော့နေပြီးတေဆုံးမှုနှုန်း900ခန့်နှုန်းနဲ့ထိခိုက်မှုနှုန်း1600ခန့်နှုန်းနှေးပါသွားခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
်ထိုင်းနိုင်ငံကမြန်မာတွေရဲ့တကြံစင်နွဲပုံအကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေရဲ့နှစ်တကူပွဲတော်ကိုလည်းတင်ပြပေးပါမယ်မြန်မာရိုးရာအတာတကြံကာလမှာအမေရိကန်ပြည်ထောင်စုရဲ့ပြည်내အသီးသီးမှရောက်နေကြတဲ့မြန်မာမိသားစုတွေကလည်းအစင်လာမပြတ်နှစ်တကူပွဲတော်ကိုကျင်းပဆင်နွှဲနေကြပါတယ်။ဧပြီလ12ရက်နေ့တနင်္ဂနွေနေ့တုန်းကမေရီလန်းပြည်နယ်ကမင်္ဂလာယာမဖုံးတော်ကြီးကျောင်းမှာကျင်းပတဲ့မြန်မာတကြံပွဲမှာတော့စတုဒီသားကျွေးမွေးပွဲတွေအပါအဝင်တကြံအကတွေဖျော်ဖြေပွဲတွေနဲ့စီစီကားကားကျင်းပခဲ့ကြပုံကိုတော့မဲရင်ချင်းနိုင်ကတင်ပြပေးထားတာနားဆင်ကြပါရှင်။
မြန်မာနှစ်တကူတကြက်အခါသမယမှာအမေရိကန်ပြည်ထောင်စုရောက်နေတဲ့မြန်မာမိသားစုတွေကလည်းပျော်ပျော်ရွှင်ရွှင်နဲ့ရွေးရမပြတ်ဆင်နွှဲနေကြပါတယ်။ဒီအခုကျင်းပနေတဲ့တကြံပွဲကိုမေရီလန်းပြည်နယ်ဗာဂျီးနီးယားနဲ့ဝါရှင်တန်ဒီစီတဝိုက်မှာရှိကြတဲ့မြန်မာမိသားစုတွေလည်းပါဝင်ဆင်နွှဲကြတာကိုတွေ့ရပါတယ်။အခုတကြံပွဲမှာဆိုလို့ရှိရင်လည်းမြန်မာရိုးရာရစ်ချင်းမှုအကတွေနောက်တကြံတချင်းတွေနဲ့ဒီမြန်မာမိသားစုတွေမြန်မာကလေးတွေကနေပြီးတော့ပျော်ပျော်ရွှင်ရွှင်တည်ဆိုပြီးတော့ကပြဖြောပြေးကြပါတယ်။
အခုအချိန်ဒီမှာဆိုရင်တော့မြန်မာမှာတော့မှကျွန်မထင်တယ်ဒီလိုမျိုးတကယ်ယဉ်ကျေးမှုနဲ့တူတဲ့ကြံရှာနေပြီထင်တယ်နော်။ဘာဖြစ်လို့လဲဆိုတော့ဟိုမြန်မာနိုင်ငံမှာတော့အဝိစာအစာတို့ကအခုဟိုခေတ်ပေါ်အဝိစာတွေဝေးကြတာ။ကျွန်မတို့ဒီမှာတော့တိုင်းတစ်ပါးလဲရောက်နေလို့လားမသိဘူး။လာသမားလူအားလုံးကဗမာအဝိစုံကိုတော်တော်လေးဦးစားပေးပြီးဝေးကြတာကိုတွေ့ပါတယ်
။ကြံပွဲတော်မှာကိုရင်ပါဝင်ဆင်နွှဲတဲ့ဇိုင်းဆရာမမင်းငင်းပြောပြသွားတာပါ။
ဒီမြန်မာတွေရဲ့အလှူဒါနတစ်ခုဖြစ်တဲ့စတုဒီတာကိုလည်းဒီတကြံပွဲတော်မှာလှူဒါန်းကြတာကိုလည်းတွေ့ရပါတယ်
ဒီမြန်မာနေတကူအတာတကြံပွဲမှာဒီကလေးတွေရောနောင်လာနောက်သားကလေးတွေရောဒီမြန်မာအစားအစာဆိုတာသိအောင်ရဲ့နောက်ဒါအလှူဒါနလုပ်တဲ့သဘောလဲပါတာပေါ့လေအဲ့အတွက်မော်လုံးရေပေါ်ကိုဒီနေတကူတဲ့တကြံပွဲမှာကျွေးဖြစ်တာပ
ါစတုဒီတာအလှရှင်တဦးဖြစ်တဲ့ကိုဝင်းနိုင်ပြောသွားတာပါတကြံပွဲလာတဲ့အပရိသတ်တွေဟာဖုန်ကြီးကြောင်းအတွက်ဒရာတရားထက်တန်စွာလှူဒန်းခဲ့ကြတယ်လို့လေဂောပကအဖွဲ့ဝင်တဦးဖြစ်တဲ့ဦးတင်မောင်တော်ကပြောပါတယ
်။မှစလှုပ်လာတာတော့နှစ်ပေါင်း30ကျော်ပါပြီ။မင်္ဂလာရာမ1982ခုကစထောင်တာပေါ့လေ။ဥတဖြည်းဖြည်းနဲ့ဗမာလူကြီးတွေလည်းများများလာကျွန်တော်ရောက်စတော့ဆိုရင်16ဆုလောက်ပဲရှိတယ်မိသားစု။အခုတော့မိသားစုပေါင်း600လောက်ရှိတယ်။အာ20နှစ်တိုင်းလဲလာတဲ့လူတွေများတယ်။ကျွန်တော်ဒီနေ့တက်ကြီးပူဇော်ပွဲကျွန်တော်ဗမာတလေးထုံးစံပေါ့လေ။တက်ကြီးပူဇော်ပွဲလည်းလုပ်တယ်။အလှငွေတွေလည်းကျွန်တော်တို့အများကြီးရပါတယ်။ရတဲ့အတွက်ကြောင့်မလို့ဒီအဆောက်အဦတွေကိုကျွန်တော်အကျွေးမတင်ဘဲနဲ့ကျွန်တော်စောက်ထိုင်တာပေါ့လေ
။ရာသီဥတုကလည်းမြန်မာပြည်နဲ့မကွာတဲ့အတွက်ကြောင့်ပေါ့နော်။ဒီကလေးတွေကဆိုလို့ရှိရင်လည်းမြန်မာပြည်ကအတိုင်းရေတွေနဲ့ပတ်ပြန်းကစားကြတာလည်းတွေ့ရပါတယ်။အခုလိုရေချားမြေချားတိုင်းတစ်ပါးကိုရောက်နေပြီမဲ့လည်းမြန်မာမိသားစုတွေကတော့ဒီမြမရိုးရတကြံကိုမျက်စင်ရိုးရမပြတ်ပျော်ပျော်ရွှင်ရွှင်ဆင်နွှဲနေကြပါတယ်ရှင်
။မယင်ချင်းနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ကျမတို့ရဲ့ဒီတနင်္လာနေ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရဲ့ဒီ TV အစီအစဉ်ကို Asia Set 7ဂျိုရူကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်ရှင်။
ဆူဒန်နိုင်ငံမှာဒီကနေ့တင်းလာနေမှာသမရရွေးကောက်ပွဲချင်းပါနေပါတယ်အဓိကအတိုက်ခံပါတီတွေကရွေးကောက်ပွဲတပိတ်မှောက်ထားတဲ့အတွက်သမရအိုမာအယ်ဘရှီရဲ့ National Congress Party ပဲအနိုင်ရဖို့ရှိနေတယ်လို့သမရဘရှီရပဲနောက်သမရတက်တန်းကိုဆက်ဖို့တည်ကြနေတာပါလူသားမျိုးနွယ်စုတွေပေါ်မှာကျူးလွန်တဲ့ပြစ်မှုနဲ့ပြည်ပဆိုင်ရာရာဇဝတ်တရားရုံးကနေအလို့ရှိနေတဲ့ Mr. Bashir ဟာ1989ခုနှစ်ကတည်းကအာဏာရလာပြီး2010ရွေးကောက်ပွဲမှာလည်းအတိုက်ခံတွေကိုဖယ်ရှားခဲ့တယ်လို့ပြောဆိုမှုတွေရှိလာတာပါ American နိုင်ငံမှာရှင်းနေတဲ့ကျင်းပမဲ့တမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်ကြေညာသူတွေတနေ့တခြားများလာနေပြီဖြစ်ပါတယ်အရင်နိုင်ငံသားရဲ့ဝန်ကြီးဟောင်း Hillary Clinton ကသူ့မဲဆွယ်ပွဲစတင်လိုက်ပြီးနောက်တစ်ရက်မှာပဲ Republican အထက်လွှတ်တော်မှ Marco Rubio ကလည်းတမရလောင်းဖြစ်တဲ့ဝင်ရောက်ရွေးခံမယ်လို့ဒီကနေ့တနင်္လာနေ့မှာကြေညာလိုက်ပါတယ်တရုတ်နိုင်ငံကအကြီးဆုံးရေနံကုမ္ပဏီရဲ့အကြီးကဲနဲ့တာဝန်အဖြစ်တာဝန်ထမ်းဆောင်ခဲ့သူတရုတ်ထိပ်တန်းအရာရှိကြီးကျန်ကျဲမင်ကိုအဂတိလိုက်စားမှုနဲ့ဒီကနေ့ရုံးတင်ဆက်ဆီးခဲ့ပါတယ်သူက2013စက်တင်ဘာလမှာတရုတ်အစိုးရပိုင်းကုမ္ပဏီတွေကိုကြီးကြပ်တဲ့တာဝန်ကနေဖယ်ရှားခဲ့ပြီးလက်ယူမှုနောက်အာဏာလွှဲတုံ့စားလုပ်မှုတွေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်ဒီနှစ်အတာတကြံပွဲတွေကိုမြန်မာနိုင်ငံအပအဝင်အရှိတောင်အာရှကဗုဒ္ဓဘာသာနိုင်ငံတွေဖြစ်တဲ့ထိုင်း၊ကမ္ဘောဒီးယား၊လာအိုစ်နိုင်ငံတွေမှာလေးရတာပျော်ပျော်ပါပါရေကစားနေကြပြီဖြစ်ပါတယ်။နှစ်ယောက်ကအညစ်အကြေးတွေကိုတကြံရင်းနဲ့ဆေးကြောပြီးနှစ်သက်မှာပိုကောင်းစေဖို့ယုံကြည်ပြီးရေကစားကြတာပါ။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Basco Valori ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်ကိုအခုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့送ကြရအောင်ပါရှင်။အတာတကြံရဲ့နှစ်တကူအခါသမယမှာတော်တော်ရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်။
Thank you.
This program has come to you from the Voice of America, Washington.